Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American သံဃာနေ2022ခုနှစ် January 2ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ92.25 30မိနစ်နဲ့ Line Meter 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အစံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ထဲမှာလက်နက် KMI ကြောက်တဲ့အများအပြားဖမ်းမိခဲ့ပါတယ်ထိုင်းနိုင်ငံအတွင်းတရားမဝင်လာကြတဲ့မြန်မာနိုင်ငံသား46ဦးဖမ်းမိခဲ့ပါတယ်ဆက်ဆံရေးအဖွဲ့အစည်းအားလုံးငြင်းငြမ်းရေးအတွက်ဖိတ်ခေါ်ကြောင်းမြန်မာစစ်ကောင်စီကထုတ်ပြန်ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတိုင်းရောက်သတင်းတွေကိုတော့ခုတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းလေးမှာတော့ American Power ကမ္ဘာတော်မှာဒီမိုကရေစီလွတ်လပ်ခွင့်နဲ့ထုံးစံတွေကျဆင်းလာတဲ့အကြောင်းပြည်နိုင်ငံမှာနိုင်ငံရေးဖိနှိပ်မှုတွေကြောင့်ပြည်ပနိုင်ငံတွေမှာခိုလုံတဲ့သူတွေနဲ့ဆင်ထောင်ချီရှိနေတဲ့အကြောင်းပါဝင်အပတ်စဉ်ကဏ္ဍတွေကကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာတော့
ဒီမှာနိုင်ငံရေးနိုင်ငံရေးအခြေအနေကဒေတာတွင်းလုံခြုံရေးအထူးထိခိုက်နိုင်တယ်လို့ကုလသမဂ္ဂအထွေထွေတွေးမှုချုပ်ရောအာဆီယံအထွေထွေတွေ့မှုချုပ်ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။အခုလက်ရှိဖြစ်နေတဲ့
ညီကြီးမျိုးသားညီညွတ်ရေးဆိုရာရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းပြောပြတော့တာဖြစ်ပါတယ်။ဒီကြောင်းကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်မာယူမပေးသားကဏ္ဍသတင်းတွေကတုဒအစီအစဉ်နဲ့တူထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးတမောင်တန်းတို့ကအရင်ဆုံးကြေညာပေးမှာဖြစ်ပါတယ်ကြာ။
အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်အတွင်းမှာလက်နက်တွေတိုးလောင်ထားတဲ့စတိုဂန်တစ်ခုကိုဒီဇင်ဘာလ31ရက်နေ့ကတွေ့ရှိသိမ်းဆည်းမိလိုက်တယ်လို့အိန္ဒိယစစ်တပ်ကမနေ့ဇန်နဝါရီလ1ရက်နေ့မှာပြောတာကိုကိုကပီအိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။သတင်းရတဲ့အတွက်အာတန်ရိုင်ဖယ်တပ်ဖွဲ့နဲ့မီဇိုရမ်ရဲတပ်ဖွဲ့တို့ပူးပေါင်းပြီးစီယဟာခိုင်မော်ရီကျေးရွာကိုဝင်ရောက်ရှာဖွေတာမှာအဲ့ဒီစစ်ပွဲတစ်ခုအတွက်အသုံးပြုဖို့စုဆောင်းထားတဲ့ဖွဲ့တိုးလောင်ထားတဲ့လက်နက်ခဲယမ်းတွေကိုတွေ့ရှိခဲ့တာလို့ဆိုပါတယ်အိန္ဒိယမြန်မာနယ်စပ်မှာရှိနေတဲ့အဲ့ဒီလက်နက်စတိုဂန်ကနေဂျလက်တင်အချောင်း359ကီလိုဖောက်ခွဲရေးမှာအသုံးပြုတဲ့အရေး81ကီလိုပါဝင်တယ်လို့ဆိုပါတယ်ဒါအပြင်ကြည်တွေကြည်ကတ်တွေနဲ့လမ်းဘေးထောင်ပုံး IED တွေမှာအသုံးပြုတဲ့ပစ္စည်းတွေဘက်ထရီတွေစနက်တန်တွေနဲ့နိုင်ငံခြားအဖြစ်စကားပြောဆက်တွေမှာပါဝင်တယ်လို့လဲဆိုပါတယ်ဖန်ဆီးရမိတဲ့ပစ္စည်းတွေအတွက်ဥပဒေကြောင်းအရအရေးယူဖို့ဆက်လက်ဆောင်ရွက်ဖို့ရဲတပ်ဖွဲ့လက်ကိုလဲပြောင်းပေးလိုက်တယ်လို့ဆိုပါတယ်အိန္ဒိယမြန်မာနယ်စပ်ဒေသမှာအခုလိုစစ်ပွဲတစ်ခုမှအသုံးပြုနိုင်လောက်တဲ့ပမာဏအထိလက်နက်တွေစုဆောင်းထားရှိတာဟာမီဇိုရမ်ပြည်နယ်အတွက်စိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့လဲဆိုပါတယ်ခင်ဗျာ
နေဇာကိုတရားမဝင်ဖြတ်ကျော်လာတဲ့မြန်မာနိုင်ငံသား46ယောက်ကိုချင်းမိုင်ကအစိုးရလက်ကင်းအဖွဲ့တစ်ဖွဲ့ကဇန်နဝါရီလ2ရက်နေ့မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဘန်ကောက်ပို့သတင်းစာကြီးကပြောပါတယ်။တခြားကတပ်စိတ်3ကအမျိုးသား19ယောက်အမျိုးသမီး20နဲ့ကလေး9ယောက်ကိုဖမ်းဆီးမိခဲ့တာဖြစ်တယ်လို့အမှတ်၄တပ်ညက်ကတပ်ရင်းမှုဗိုလ်မှူးကြီးဗီရာချိုင်းပေါ့ချောကပြောပါတယ်။အားလုံးကမြန်မာနိုင်ငံသားတွေဖြစ်ကြပြီးမဲနောက်မှာရှိတဲ့ဘန်ရောင်းကျော်အနီးမှာဖမ်းဆီးမိခဲ့တာဖြစ်ပါတယ်။သူတို့ဟာဇန်နဝါရီလ1ရက်နေ့ကနေဆက်ကိုဖြတ်လာခဲ့ကြတာဖြစ်တယ်လို့ဆိုပါတယ်။ရှမ်းပြည်နယ်တောင်ပိုင်းပင်လုံးလဲချာမိုင်းကင်ကလာခဲ့ကြတာပါ။ချင်းမိုင်နဲ့ဘန်ကောက်မှာအလုပ်ရဖို့မြန်မာပြည်မှာရှိတဲ့ပွဲစားကိုတယောက်ဘတ် 2,000 ကနေ 16,000 အထိပေးခဲ့ရတယ်လို့ပြောပါတယ်။သက်ဆိုင်ရာရဲဌာနမှာဥပဒေကြောင်းကိစ္စတွေလုပ်ပြီးတာနဲ့သူတို့ကိုမြန်မာပြည်ပြန်ပို့မယ်လို့သိရပါတယ
်။မြန်မာအာဖဂန်နစ္စတန်နဲ့ဆီးရီးယားစတဲ့နိုင်ငံတွေမှာနိုင်ငံရေးနဲ့ဘာသာရေးဖြစ်နေချုပ်ချယ်မှုတွေအပါအဝင်လူခွင့်ယူရေးအတွက်တိုက်ပွဲဝင်နေကြသူတွေကိုတတိရှိသူတွေကိုဗြိတိန်အရှေ့ဆံမင်းသားကြီးချားစ်ကသူ့ရဲ့နှစ်သက်ကိုဆူတောင်းလွှာထဲမှာထည့်သွင်းချီးကျူးလိုက်ပါတယ်။နှစ်သက်ကိုကူးပြောင်းတဲ့အခါတမရမှာပဲလွတ်မြောက်မှုနဲ့လူ့အခွင့်အရေးတို့အတွက်ကမ္ဘာတဝန်းတိုက်ပွဲဝင်နေကြသူတွေကိုအမတ်တရရှိပေးကြဖို့လိုအပ်ပါတယ်လို့လည်းအရှေ့မင်းသားချားစ်ကပြောပါတယ်။မြန်မာအာဖဂန်နစ္စတန်နဲ့ဆီးရီးယားအပါအဝင်တခြားနိုင်ငံတွေမှာနိုင်ငံရေးနဲ့ဘာသာရေးဖိနှိပ်မှုတွေမလုံခြုံမှုလုံခြုံမှုမရှိတာတွေစတဲ့ချင်းချောက်မှုအန္တရာယ်တွေအပြင်စာနာမှုဆိုင်ရာအခက်အခဲတွေနဲ့တိုးမြင့်ရင်ဆိုင်နေကြရတဲ့အကြောင်းအဲ့လိုဘေးဒုက္ခအခက်အခဲတွေနဲ့ရင်ဆိုင်နေကြရပေမဲ့ဒေသခံလူမှုအဖွဲ့အစည်းတွေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေဟာအရေးပါတဲ့အကူအညီတွေကိုတတိပြောင်မြောက်စွာကူညီဆောင်ရွက်ပေးနေကြပါတယ်လို့အရှင်မင်းသားချားစ်ကပြောပါတယ်ပဋိပက္ခတွေငြိမ်းချမ်းစွာပြည်လည်နိုင်ရေးအတွက်သူ့အနေနဲ့ဆူတောင်းပေးပါကြောင်းနဲ့ဘယ်နေရာမှာပဲဖြစ်ဖြစ်အကူအညီလိုအပ်နေသူတွေကိုဝိုင်းဝန်းကူညီပေးကြဖို့အတွက်တိုက်တွန်းပါကြောင်းလဲအရှင်မင်းသားချားစ် အဖွဲ့စည်းအနေနဲ့ကိုစုတောင်းလာမှာထပ်သွင်းဖော်ပြပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်၏အာဏာရသွားပြီးတဲ့နောက်ပိုင်းအခြေအနေတွေဆိုးဝါးလာခဲ့သလိုအင်ရှေ့မင်းသားချားစာမကြသေးခင်ကပဲကျော်ရန်နိုင်ငံကိုတွားရောက်ခဲ့ပြီးစီးရီးယားနိုင်ငံကဒုက္ခသည်တွေကိုအရှေ့အလယ်ပိုင်းကနိုင်ငံတွေဆယ်စုနှစ်တည်းနဲ့ချီပြီးလက်ခံထားရတဲ့အခက်အခဲတွေကိုကိုယ်တိုင်တွေ့မြင်ကြပြီးခဲ့ရပါ
Muji Mionay and Nitigu Mengumba, Gono Chego, you be sick on seeing media remark, Topia, Chinaraba. Lame Jinazuni has saying you do Pitalo, Lola Yeni has saying you do a June Pitamo. Not on the Santa Kuneha, ye par and the PB, Dinner by Yenye, Chilante, Dresa, Melo, Chinaraba. Yenya is swimming, Messura, Guru, Titi Chaja, Pio Matabahu. Sit there and I think you beat enough for Zigajare. And you gee Jagala, Abuza, Yenu, Suan, a PDF. Pidu Kawaita Puerto Rico, Sigal, Siga, Jampe, a Puerto Rico, Jinya Tadalu. Ari Puerto Rico, Yenya is swimming, and Mam Ho Pulu, Manicaro, Pio Tavare. Lashi, Jamia Maranga, Nia Tom Yamma, Sigal, see Tatrin, a Dagan, Pidu Kawaita, Richa, Pika Buddha, Taiburi, see it, Mamudi, Shini Pare. And see it in Angano, Pika Yasay, the Bodu Jinjama, Yelama, Ye Tutare, DNU, DNU, the CEO Nek, Indian and Yatro Myanmar, see ye de Mamudule, Jonia Bare. Figure Lagaro, Dioneza, Chisa, and Jabai Mohammed Diana Perrin, and Sikonsi, and Yenya Kansi Ja, Dress of Saga, Piora, Rishiga Bibe, Tidare Yalado, but we are the Babu. Guladamga Bawin, Nanganagar, Myamaye, ASEAN both Bodu Jijama, Bawin, and I. Manangan do democracy, ye piane, pos on nine boat. Nanga ye ya, swinwe, pisha ye, sick on sego, tito tajabare. Yamanangan do bigger a sitaga, and I think bidder now by Nanya is swinning mood, don't sign neither loo, not a polar, didaga, diduka, wait up where in a sick on sea jar, type where in a see ye tema mood with a dole anybody.
And then Yabe Yamava season ago. Now I go Nigan is 10 IT. Nitometa Sako kilohertz singa linga tonya. Nitometa Nasanga kilohertz titi shikontonya. Nitometa tonsene kilohertz kotontonga ropin. Senating Rima. Nilamita diagoze kilohertz stinga kongangani pure tolling binivaration.
The American tangani tinning ringa and the tinnigo selecting a binivacana. Indian and I COVID-19 Kusamuha, Dignis and Wila Nayan Tia Tamari, Natan Kuna Town Shigabi, Taha Naya Zadani, Yoga Po Kusamu, Tizida Telagara, Pipime, Muro New Delhi, Epine Uchu Mugaro, Seon Tiare, No Mamiare, to a same Pujabu Piotalabare, Nangan Dunga Muji Pitare, Daily Ne Mumbai Murima, Kusamia, Mio Vizakwe, Omicron Abawin, COVID-19 Kusamu, Domin Pipo Lagabare, Indianama, a cool people on it, Kusamu Miazuha, Gavandwan Latolo, Kusamu, Shame, people on it, Omicron, John Pitelu Subare, Dioninga, and now me of buying a COVID-19 job and people moody, Miazon in San Yare, Shiam Yumaro, Dignity at Tamarin, Yoga Bokusetu, Tia Kuset Ushigaraja, Taha, Ajinaka Kusaket, Nea Tonset Uta Sayin, and Nanga Yoja Tora Pipare, a cool Kuset to Ridega, Tia Tonset to Huha, Nanga Numarin. ကုသတူတွေဖြစ်ပြီးဒါဟာအရင်ရက်ကတရားခုနဆယ့်ငါးဦးကုသခဲ့တာလဲဆိုင်အနည်းငယ်ရောကြသွားတယ်လို့တရုတ်အမျိုးသားကျန်းမာရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်တရုတ်နိုင်ငံအတွင်းကတခြားဒေသတွေဖြစ်ကြတဲ့ဇေဂျန်းနဲ့ဟီနမ်ပြည်နယ်တွေမှာလဲယောဂဘုကုသတူအသစ်တွေရှိခဲ့တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဒီတော့တွင်ပြည်သိနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ယောဂါစတ Mama, Soyaga Topian is in the Mapopia Valley, Covid 19, Kusemu, Sedan, Jodore, the Channing and Garo, American Piranzu, India, Brazil, Britain, Russian and Uchitabare, Lamet Rimba and Nenge had time be to Kekere Chinigo, Chatanja Melu, Pinditamara, Emmanuel Macrunga, Tendigo, Piojara, Nitigumigunema, Tetin Piojagabarakne.
English law, RCEP law, two teachers, Tidare, Alo Chow with a CYA Baker Saya, Golden Wood, Bottom Nija. Tidare Toro Book was a popular to the ego, Mid Savage Ali, Vienna CYA Logan Riga, Nyodin Nijabare. And Fed Holdings Logan, yet to the Tudy Manijaga, Akulu Piovare.
Reset, say look.
Vienna Long Andre, RCEP Gani, Lobo Gaimuni Yashinai Mare, ကျွန်တော်တို့အတွက်အချိန်ကုန်တက်တာပြီးပြည်ကြီးဆိုင်ကြီးတက်လာနိုင်ပါတယ်လို့ပြောသွားခဲ့တာပါ။အာဆက်သဘောတူညီချက်ဟာကမ္ဘာမှာအကြီးမားဆုံးလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ဖြစ်ပါတယ်။ကမ္ဘာလူဦးရေရဲ့သုံးပုံပုံအကျုံးဝင်ပြီးကမ္ဘာ GDP ရဲ့30%ရာခိုင်နှုန်းရှိပါတယ်။အာဆီယံနိုင်ငံတွေနဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၊ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့က2020နိုဝင်ဘာလမှာလက်မှတ်ရေးထိုးခဲ့ကြတာပါ။အာဆက်သဘောတူညီချက်စတင်အသက်ဝင်တဲ့ဇန်နဝါရီ1ရက်နေ့မှာပဲကွမ်ဂျီကျောင်းကိုပိုင်အုပ်ချုပ်ရေးဒေသကတရှိယာကုမ္ပဏီယထားသိယာဗီယက်နမ်နိုင်ငံဟန်နွိုင်းကိုထွက်ခွာသွားခဲ့တယ်လို့စေမားသတင်းဌာနကဆိုပါတယ်။ဒါပေမဲ့တရုတ်ရဲ့ COVID-19 မူဝါဒအရနေဆက်တွေကိုပိတ်ထားတာကြောင့်ဗီယက်နမ်ဘက်ကကုန်ကားတွေတောင်းတနေကြတာမို့ကွမ်ဂျီပြည်နယ်အာဏာပိုင်တွေကိုအရေးပေါ်နေဆက်ဖွင့်ပေးဖို့ဗီယက်နမ်ကုန်သွယ်ရေးဝန်ကြီးကတောင်းဆိုလိုက်ပါတယ
်။တပ်ဖွဲ့တွေတင်းကျပ်စွာချထားတဲ့တောင်းနဲ့မြောက်ကိုရီးယားနိုင်ငံအကြားကနေဆက်ကိုဖျက်ချော်ပြီးအမည်မသိလူတို့မြောက်ကိုရီးယားဘက်ကိုထွက်ပြေးဝင်ရောက်သွားတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်စနေနေ့ညကနေဇက်ကိုလူတူဖျက်ကျော်သွားတာကိုစောင့်ကြည့်နေတဲ့ဗီဒီယိုကတစ်ဆင့်သိရှိခဲ့တယ်လို့တောင်ကိုရီးယားပူတွဲစီဦးစီးမြို့ညရဲ့အကြီးအကဲကဒီကနေ့ပြောပါတယ်အဲ့ဒီထွက်ပြေးသွားသူကိုဖမ်းမိနိုင်ဖို့တောင်ကိုရီးယားဘက်ကတပ်ဖွဲ့တွေဆစ်လွတ်ခဲ့ပေမဲ့အဲ့ဒီအမျိုးသားလားအမျိုးသမီးလားဆိုတာကိုမသိလိုက်ရတဲ့သူကိုဖမ်းမမိလိုက်ဘူးလို့ဆိုပါတယ်အဲ့လူရဲ့ဘေးကင်းလုံခြုံမှုရှိရတဲ့အတွက်တောင်ကိုရီးယားဘက်ကမြောက်ကိုရီးယားကိုစာရေးအကြောင်းကြားခဲ့ပေမဲ့လည်းမြောက်ကိုရီးယားဘက်ကတစုံတရာအကြောင်းပြန်ကြားခြင်းမရှိဘူးလို့သိရပါတယ်လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကာယရောဂါကြောင့်တင်းကျပ်တဲ့ဥပဒေတွေထုတ်ပြန်ထားတဲ့မြောက်ကိုရီးယားကသူ့နိုင်ငံအတွင်းတရားမဝင်ဝင်လာသူတွေကိုပြစ်မှင့်ပေးထားတဲ့အတွက်2020ခုနှစ်အတွင်းတောင်ကိုရီးယားနိုင်ငံသားတဦးအသက်ခံရပြီးအလောင်းရေထဲမှာမျောနေတာကိုလည်းတွေ့ခဲ့ရတယ်လို့ဆိုပါတယ်မြောက်ကိုရီးယားနိုင်ငံကနေထွက်ပြေးပြေးတိုင်းပြည်အတွင်းပြန်ခိုးဝင်လာသူတဦးထံမှာ COVID-19 ကူးစက်နေတာကို2020ခုနှစ်မှာစမ်းသပ်တွေ့ရှိခဲ့ပြီးတဲ့နောက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးကအဲ့ဒီလိုပြစ်မှင့်ပေးထားတာလို့ဆိုပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာနိုင်ငံရေးခိုးလုံခွင့်လျှောက်ထားသူတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုပြောင်းလဲဖို့တကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။နိုင်ငံရေးခေါ်လုံခွင့်လျှောက်ထားကြသူတွေရဲ့3.4%ခန့်ကိုပဲ2020မှာတောင်ကိုရီးယားနိုင်ငံကခေါ်လုံခွင့်ပေးခဲ့ပြီးအပိတ်ခါသူတွေကိုတိုင်းပြည်ကနှင်ထုတ်ဖို့မိန့်ထုတ်ပြန်ခဲ့ပါတယ်။သူတို့ယူကံဝင်နေတဲ့အချိန်တွေမှာအဲ့ဒီလူတွေကိုအစွတ်ကထိမ့်သိမ်းထားခဲ့ရမှာလူခွင့်ရေးနဲ့မြင်းညွတ်ဘူးလို့တကြွလှုပ်ရှားသူတွေကဝေဖန်ခဲ့ကြပါတယ်။အဲ့လိုထိမ့်သိမ်းထားတဲ့ကာလဟာ6-8လအထိကြာသွားနိုင်ပါတယ်။ဥပဒေအပါဝင်ပြဋ္ဌာန်းသတ်မှတ်ချက်တွေနဲ့လုံထုံးလုံနည်းတွေကိုပါပြောင်းလဲပေးဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုထားကြပါတယ်။ထိမ့်သိမ်းထားစဉ်တွေဆက်ဆံပြုမှုပုံတွေကပြောင်းလဲဖို့သူတို့ကစော်ဩနေကြတာပ
ါ။နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဦးထမောင်သန်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကမ္ဘာထုံးဝမ်းဒီမိုကရေစီလွတ်လပ်ခွင့်နဲ့ဒီမိုကရေစီထုံးစံတွေကြဆင်းမှုနဲ့ဆိုင်တဲ့သတင်းကိုဖော်ပြခြင်းပါတယ်။အနောက်တိုင်းဒီမိုကရေစီတိုင်းပြည်တွေထဲမှာအမေရိကန်ပြည်ထောင်စုဟာပြီးခဲ့တဲ့နှစ်တွေအတွင်းဒီမိုကရေစီအကျင့်ထုံးစံတွေဆုပ်ယူလာခဲ့တဲ့အကြောင်းလွတ်လပ်တဲ့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုကြပါတယ်။ကမ္ဘာထုံးဝမ်းဒီမိုကရေစီလွတ်လပ်ခွင့်တွေဘာကြောင့်ကြဆင်းလာရသလဲဆိုတာနဲ့ဒါတွေကိုဘယ်လိုပြန်ပြောင်းရမလဲဆိုတာဒီမိုကရေစီကြောင်းညင်သူတွေကိုစင်ဒီစိန်ကမေးမြန်းထားပါတယ်။အပြည့်စုံကိုတော့အကူငင်းချမ်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုထောက်ခံသူတွေ2021ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွတ်တော်အစအဦးကိုဝင်ရောက်စီးနင်းပြီးသမ္မတဂျိုးဘိုင်ဒန်ရွေးကောက်ပွဲအနိုင်ရတာကိုအတိမပြုနိုင်ဖို့တားဆီးကြတာကိုကမ္ဘာကြီးအနေနဲ့ထိတ်လန့်တုံ့လုပ်ခဲ့ရပါတယ်။ကမ္ဘာကြီးမှာဒီမိုကရေစီကျဆင်းနေတယ်လို့သုတေသနတွေကပြဆိုနေချိန်အမေရိကန်ဒီမိုကရေစီရဲ့တင်ကြိတာမှာအခုလိုအကြီးတန်းတဲ့ဖြစ်ရဟာမကောင်းတဲ့အကျိုးသက်ရောက်မှုတွေအများကြီးရှိတယ်လို့ဒီမိုကရေစီရေးကြွမ်းကျင်သူတွေကပြောပါတယ်။နိုင်ငံတကာငြိမ်းချမ်းရေးအတွက်ကာနဂီအန်တောင်းမန့်အဖွဲ့ကသောမက်စ်ကာရိုတာက
Why is Brazil going backward in
democracy? အိန္ဒိယကနောက်ပြန်သွားနေတဲ့အချိန်ထဲမှာဘရာဇီးကလည်းဘာလို့ဒီမိုကရေစီနောက်ပြန်သွားနေတာလဲ။ဘရာဇီးနောက်ပြန်သွားနေတဲ့အကြောင်းကတူရကီ၊အိန္ဒိယနဲ့အမေရိကန်ကအဖြစ်ပြက်တင်နဲ့ဆက်ဆက်မှုရှိသလား။ရေပူအားဖြင့်တော့တိုင်းပြည်တော်တော်များများကသူ့အကြောင်းနဲ့သူယုံကန်နေရပါတယ်။ရေပူရခံစားနေရတာကတော့ဒီမိုကရေစီတိုင်းပြည်တွေမှာသူတို့အစိုးရလှုပ်ပေးနေတာတွေကိုနိုင်ငံသားတွေကမကျေနပ်ကြပါဘူး။ဒါကြောင့်အဲ့ဒီစနစ်ကိုအနောက်ရှက်ပေးမဲ့ကိုယ်စားလှယ်မျိုးကိုထောက်ခံခြင်းကြတာပ
ါ။ဖြူသူတေသနာဌာနကလုပ်တဲ့လေ့လာချက်တွေမှာတော့အမေရိကန်ဒီမိုကရေစီကိုအတူယူဖို့18ရာခိုင်နှုန်းကပဲသဘောတူပါတယ်။58ရာခိုင်နှုန်းကတော့အမေရိကန်ဟာကောင်းတဲ့နမူနာတစ်ခုဖြစ်ခဲ့တယ်လို့ယူဆကြတာပါ။ Richard White ကဖြူသူတေသနာဌာနကပါ
And one of the things that we see in our surveys is that people have real concerns about.
ကျွန်တော်တို့စစ်တမ်းတွေမှာတွေ့ရတဲ့ကောင်းတဲ့အချက်တစ်ခုကတော့အမေရိကန်ပြည်တော်စုကလူမျိုးရေးခွဲခြားမှုတွေဟာတကယ်စိုးရင်စရာကောင်းတဲ့ကိစ္စဖြစ်နေလူတွေကမြင်ပါတယ်။လူအများစုကြီးကတကယ်ကိုစိုးရင်ရတယ်လို့ပြောပါတယ်။အမေရိကန်တွက်တော့စိုးရတဲ့တက္ကနာဖြစ်နေအများစုကပြောတာပါ
။အမေရိကန်နိုင်ငံစတီထောင်ကလေးကလူမျိုးရေးနဲ့အစိုးရရဲ့ကဏ္ဍအပေါ်နဲ့နဲ့ဆိုင်ဆိုင်ကွဲပြားမှုကပါလာတာပါ။တစ်ဖက်နဲ့တစ်ဖက်အမြင်မတူတာတွေများနေချိန်မှာပဲဂျိုးဘိုက်ဒန်အမေရိကန်သမ္မတအဖြစ်ရွေးချယ်ခံရမှုမှာအမေရိကန်ပေါ်နိုင်ငံတကာအမြင်တွေကောင်းမွန်လာခဲ့တယ်လို့ဖြူးသူဒေသီရစ်ချတ်ဝိုက်ကပြောပါတယ
် People are you liked Biden better than Trump
Trump ဆိုင်တော့ဘိုင်ဒန်ကိုလူတွေကပူချိုက်ကြပါတယ် Trump policy တွေတဲ့ဘိုင်ဒန်မူဝါဒကိုပူချိုက်ကြပါတယ်အမေရိကန်ကဒီကမ္ဘာလုံးနဲ့ဆက်ဆံနေတာကိုမြင်ကျင်တာပါအမေရိကန်နိုင်ငံကြီးမူဝါဒတွေမှာနိုင်ငံပေါင်းစုံပါဝင်တာမျိုးကိုမြင်ကျင်တာပါသမ္မတဘိုင်ဒန်ကပဲရစ်ကျာစီကူတူသဘောတူစာချုပ်ထဲပြန်ဝင်တာမျိုး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တွေကိုပြန်ဝင်တာမျိုးဆိုတာတခြားနိုင်ငံကလူတွေလည်းဒီလိုမူဝါဒမျိုးကိုပဲလိုချင်ကြတာပါ
ကမ္ဘာကြီးမှာဒီမိုကရေစီကျဆင်းနေတာကိုပြန်ပြောင်းဖို့အတွက်လူတွေဘာကြောင့်မကြေမနက်ဖြစ်နေတယ်လဲဆိုတဲ့အကြောင်းရင်းကိုအမေရိကန်အနေနဲ့ကြီးတင်တယ်လို့သောမတ်ကရိုတာလို့ကျွမ်းကျင်သူတွေကပြောပါတယ်
Globally, I would say that, you know,
ကမ္ဘာလုံးဆိုင်ရာအနေနဲ့ကတော့အမေရိကန်အနေနဲ့ဒီမိုကရေစီကျဆင်းနေတဲ့တိုင်းပြည်တွေကိုကြီးပြီးဒီနိုင်ငံသားတွေပါရီကိုဒေါသထွက်နေတယ်လေ။ဘာကြောင့်မပြောရှင်ဘူးလဲ။ဒီမိုကရေစီဆန့်ကျင်ပြီးတော့အနောက်ရှက်ပေးလာတဲ့ခေါင်းဆောင်တွေကိုရွေးရအောင်သူတို့ပါရီဖြစ်နေတယ်လဲဆိုတာကြီးတင်ပါတယ်။အချင်းပြတ်ခြားစားမှုတွေကိုဒေါသထွက်နေတဲ့ဆိုရင်အမေရိကန်ကအချင်းပြတ်ခြားစားမှုတိုက်ဖျက်ရေးဖိဖိစီစီကူညီတင်ပါတယ်။ပီလူးနဲ့ချီလီတို့ကလို့စီးပွားရေးအရာဘေးဖယ်ခံထားရတယ်လို့လူတွေဒေါသထွက်ခံစားနေရတယ်ဆိုရင်သူတို့ကိုအဲ့ဒီအရေးမှာကူညီတက်ပါတယ
်ဒီမိုကရေစီအရေးပြည်တွင်းနဲ့ပြည်ပမှာခုခံကာကွယ်ဖို့ကိစ္စဟာအမေရိကန်သမ္မတဘိုင်ဒန်အစိုးရအတွက်2022ခုနှစ်တာမကနောင်လာမယ့်နှစ်တွေမှာအရေးတကြီးစိန်ခေါ်မှုတစ်ခုအနေနဲ့ရှိနေမယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
ကောင်းရတူကိုငင်းညာပြောပြသွားတာဖြစ်ပါတယ်အခုတခါတော့အာဂါသနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါတယ်2021ခုနှစ်ရဲ့အာဂါသစူဇန်လီလာမှုရဲ့ထူးခြားတဲ့မှတ်တိုင်တွေထဲမှာဘီလီယံနာတထေးကြီးတွေအာဂါသရဲ့အလေသွားတာ NASA နဲ့တရုတ်တို့ရဲ့ဂျိုစင်းရင်ငယ်တွေအင်္ဂါဂျူပေါ်ကိုဆင်းသက်နိုင်ခဲ့တာတွေဟာထူးခြားပါတယ်တန်းကြွယ်သတိနဲ့သိပ္ပံပညာရှင်တွေမကပဲလူသားမန်တွေရောအာဂါသရဲ့သွားရောက်လေပတ်လို့မရနိုင်ဘူးလားဒါမဲ့2022မှာဓာရီဖြစ်လာနိုင်မလား AB သတင်းဆောင်ပါတဲ့ပုဂ္ဂိုလ်အခြေခံပြီးတော့ကိုအောင်မြတ်သူကတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
2 1 release clean release
အကဒါစူဇန်လီလာရေးနေပယ်မှာ2021ခုနှစ်ဟာထူးခြားတဲ့နှစ်တစ်ခုဖြစ်ခဲ့ပါတယ်အင်္ဂါဂျိုဘောကိုစရုပ်ရင်ငယ်ဆင်းသက်လီလာနိုင်တာဘီလီယံနာတစ်ထည်ကြီးတွေဖြစ်ကြတဲ့ဂျက်ဘန်ဆိုးစ်နဲ့ရစ်ချတ်ဘရန်ဆန်တို့နှစ်ဦးအကဒါရဲသွားရောက်တာစရတွေကအကဒါလီလာရေးရဲ့ထူးခြားတဲ့မှတ်တိုင်တွေပါAP ရဲ့ Cape Carnival သတင်းတောက်မာစီယာဂျန်ပြောတာကတော့2022မှာလည်းအင်္ဂါဂျိုလေးလာရေးနဲ့အာကဒခီးသွွားလုပ်ငန်းတွေဟာရောပါသွားမယ်လက္ခဏာမတွေ့ရဘူးလို့ဆိုပါတယ
်2022 is going to continue that moment
2022ခုနှစ်ကတော့အာကဒနေပယ်ရဲ့ထူးခြားတဲ့နှစ်ပါတန်တရားမရှိပါဘူး2021မှာလည်းဆက်ပြီးတော့အရှင်ရနေဦးမှာပါနင်းနေတော့ပို့ပါဦးမယ်အာဂါသထဲမှာလူတွေပို့ပြီးတော့သွားဖို့ရှိပြီးတော့ NASA ရောလူသားမန်တွေပါအာဂါသခီးတွေထွက်ကြမှာပါအင်္ဂါဂျိုကြတာဗီဂျိုခီးစဉ်တွေနဲ့ဥက္ကာပြင်းတွေစီကိုသွားနိုင်ချေရှိပါတယ်2022ကိုတော့တော်တော်ကလေးမျှော်လင့်ထားကြပါတယ
် American မျိုးသားအာဂါသ Agency NASA ကတော့2025ခုနှစ်အထိလဘော်ကိုလူပြန်လှုပ်ဖို့အစီအစဉ်တွေမရှိသေးပေမဲ့လို့2022ထဲမှာတော့ SLS ကိုခေါ်တဲ့အာဂါသဒုံးရင်နဲ့Orion ရင်ငယ်ကိုလူမပါပဲပြစ်လွတ်ဖို့ရည်ရွယ်ထားပါတယ်2022ထဲလာစီကိုသွားဖို့ဂျပန်နဲ့ UAE နိုင်ငံတို့အပါအဝင်နိုင်ငံတော်တော်များကစီစဉ်နေကြပြီးတော့ NASA ကတော့2025 2026လောက်မှတခြားမိတ်ဖက်တွေနဲ့အတူလာဘော်ကိုသွားဖို့ညွှန်းလင်းလာတယ်လို့ဒန်ကဆက်ပြောပါတယ်2021ထဲမှာ NASA ရဲ့ကားစည်းရွယ်ရှိတဲ့ဂျိုစင်းရင်ငယ် Perseverance နဲ့တရုတ်ဂျိုစင်းရင်ငယ် Juron တို့ကဂျိုနီကြီးဖြစ်တဲ့အင်္ဂါဂျိုဘောကိုဆင်းသက်ခဲ့ကြပါတယ်အင်္ဂါဂျိုဘောမှာတက်ရှိတွေရှိမရှိလေးလာဖို့ဥရောပအာကသအေဂျင်စီနဲ့ရုရှားရဲ့ Roscosmos တို့က2020လုံးကမပြစ်လို့နိုင်ခဲ့ပေမဲ့2021ဒီဇင်ဘာလထဲမှာပြစ်လို့ဖို့အစီအစဉ်တွေရှိပါတယ်။သိပ္ပံပညာရှင်တွေကတော့အစင်းမြင့်ကရိယာတွေတက်ဆင်ထားတဲ့ဂျိုစင်းရင်ဟာအင်္ဂါဂျိုမျက်နှာပြင်အပေါ်မှာတက်ရှိနဲ့ရေရှိမရှိသမိုင်းကြောင်းတွေကိုတူးဆွာရှာဖွေကြမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ AP သတင်းတော့ Dan ကအခုလိုဆက်ပြောပါတယ်
။ Everything's looking good for
Europa ye inga ju khi sin twe Russia dou myan ne pit lat pho lou ni ya chi ya ya asasa ya ya a sin pi ba de thru inga ju bo ma ju sin yin go sin tet pho ju sa ni cha ya ba da ga phit ma la de bi me 2022 the ma pit lut me a si sin ga ro kan kaung jin ni a mya ji shi me lu hnyon lin cha ja ba de
2022 a agatha khi twa hne go sa tin lite de hne tin ne a phit thri ya cha ma ba SpaceX အာဂါသယာဉ်ရဲ့ကိစ္စံခီးစဉ်အဖြစ်တတိကြီး Jeff Bezos နဲ့ Richard Branson တို့ဟာအာဂါသရဲ့အပျော်တန်းကဘာပတ်ခဲ့ကြပါတယ်။ Dan ပြောတာကတော့ SpaceX ထူထောင်သူ Elon Musk အနေနဲ့ Jeff Bezos နဲ့ Richard Branson တို့ရဲ့လမ်းကြောင်းမျိုးကိုသွားမှာမဟုတ်ဘဲနဲ့လောလောဆယ်သူဟာကုမ္ပဏီကကြီးစံပုံစံတည်ဆောက်နေတဲ့ Starship အပေါ်မှာအာရုံကျနေတယ်လို့ဆိုပါတယ်။ Starship ကိုတော့2022အစောပိုင်းမှာအစမ်းပြုတ်လွတ်မှာဖြစ်ပါတယ်
။ We've seen Jeff Bezos launch himself
Jeff Bezos ကတက်ဆစ်ကနေပြီးတော့ဒုံးမြင့်နဲ့တက်သွားတာကိုကျမတို့မြင်ခဲ့ရတယ်။ Richard Branson ကလည်း2021ထဲမှာ New Mexico ကနေ Virgin Galactic ဒုံးမြင့်နဲ့တက်သွားတာကိုမြင်ခဲ့ရတယ်။လူတိုင်းကစိတ်ဝင်စားနေရကအဲလွန်မတ်ခ်ပါလဲဘယ်လဲပေါ့သူကလည်းအရင်ကတည်းကဒါနဲ့မပတ်သက်ဘူးလို့ပြောပြတာဖြစ်ပြီးတော့သူ့ဒုံးမြင့်နေအောင်ဒါမျိုးသွားဖို့တခါမှမစီစဉ်ခဲ့ပါဘူးသူပို့ပြီးတော့စိတ်ဝင်စားတာကလူသားတွေဂျိုးတွေကိုလှည့်ပတ်သွားလာတာမျိုးပါဒါကြောင့်မို့သူ့ Star Trip ကို Texas ပြည်နယ်ထဲမှာတည်ဆောက်နေတာဖြစ်ပါတယ
် Japan Fashion Designer တကြီး Yusaku Maezawa နဲ့သူ့ရဲ့ထုတ်လုပ်သူတို့ဟာမကြာသေးမီကပဲနိုင်ငံတကာအာဂါသစကန်ကိုကိုစီနဲ့ကိုအလဲပတ်သွားခဲ့ပါသေးတယ်။2022တည်းမှာသူ့လိုကိုလိုတာမန်လူတွေပို့ပြီးတော့အာဂါသတွေကိုရောက်ဖို့ဖြစ်လာမယ်လို့တန်ကယူဆပါတယ်။ချမ်းသာတဲ့သူတွေဒါမှမဟုတ်အစင်းမြင့်လေးချင်းတင်ကြရတဲ့အာဂါသတရေတွေတွေမကပါဘူး။2022ဟာတာမန်လူတွေကိုလည်းအာဂါသတွေကိုပို့ပြီးတော့သွားနိုင်အောင်တကားဖွင့်ထားပါတယ်လို့သူကပြောပါတယ်။ကျွန်တော်မြတ်သူပါ
ကောင်းမြတ်သူပြောပြသွားတာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတခါတော့တရုတ်နိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုအလဲဖေးကြပါတယ်တရုတ်ပြည်မှာနိုင်ငံရေးဖိနှိပ်မှုတွေကြောင့်အမေရိကန်ပြည်ထောင်စုအပါအဝင်တခြားတိုင်းပြည်တွေမှာနိုင်ငံရေးခုံလုံခွင့်တောင်းခံသူတွေတစ်နှစ်တစ်နှစ်ထောင်ချီရှိလာပါတယ်လူမျိုးဘာသာနိုင်ငံသားနိုင်ငံရေးသဘောထားဒါမှမဟုတ်တခြားအကြောင်းအချက်တွေကြောင့်ရည်ယူခံရမှာကျူးကျောင်းခံခံကြောက်ရွံ့နေရပါတယ်လို့လျှောက်ထားသူတွေကဆိုပါတယ်မတူတဲ့လမ်းကြောင်းတွေကနေအမေရိကန်နိုင်ငံကိုပြောင်းရွှေ့လာကြသူနှစ်ယောက်နဲ့ VOA သတင်းတောက် Mike O'Sullivan တွေ့ဆုံခဲ့တာကိုတော့ဦးတမောင်သန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဘူဂရာအကင်နာ Los Angeles မြို့မှာဝီကာစားတောက်ဆိုင်တစ်ဆိုင်ပိုင်ပါတယ်အမေရိကန်ပြည်ထောင်စုမှာသူကအစိုးရမူဝါဒဘာသာရပ်ကိုလိမ့်လာခဲ့ပါတယ်သူကတရုတ်ပြည်ဆင်ချမ်းပြည်နယ်ကဝီဂါမွတ်စလင်တိုင်းသားတယောက်ပါအဲ့ဒီပြည်နယ်မှာပဲသူ့အဖေစာအုပ်ထုတ်ဝေသူအပါအဝင်ဝီဂါမွတ်စလင်တပ်သားကိုအစိုးရပညာပေးစခန်းတွေမှာထိမ့်သိမ်းထားခဲ့တာပါဘူဂရာကအခုလိုပြောပါတယ
် In 2018 my father and my uncle my cousin
2018မှာကျွန်တော်အဖေကျွန်တော်ဦးလေးကျွန်တော်တဝန်းခွဲတွေကျွန်တော်တငယ်ချင်းတချို့သူတို့အားလုံးပျောက်သွားကြတယ်နောက်တော့အချင်းစခန်းကိုခေါ်သွားတယ်လို့ကြားရပါတယ
်သူ့မိသားစုအနေနဲ့ဘာတဲ့မှာမရရှိကြပါဘူးရှေ့နေအကူအညီလည်းမရနိုင်ကြပါဘူး2018ခုနှစ်မှာနိုင်ငံရေးခုံလုံးခွင့်သူရရှိပါတယ်သူစနီးကလည်းဝီဂါတယောက်ဖြစ်ပြီးအမေရိကန်ကနေပွဲရတဲ့ရှေ့နေတယောက်ပါနိုင်ငံရေးခုံလုံးခွင့်ရဘူဂရာကအခုလိုပြောပါတယ
် She's threatening me She's threatening even that's threatening my 2 years old daughter.
ဘုခေါ်တဲ့အမျိုးသမီးကကျွန်တော်ကိုချင်းချောက်ပါကျွန်တော်နှစ်နှစ်သမီးရဲ့အသက်ကိုတော့မှချင်းချောက်နေပြနင်တို့ကငါတို့အဓိကစောင့်ကြည့်နေတယ်နင်တို့ကငါတို့ကတတ်မှာပဲနင်တို့သိလိမ့်မယ်တဲ့
တိတ်ကြိတ်နေဖို့သူ့ကိုပြောနေတယ
်အ
ဲ့ဒါကိုချင်းချောက်တာကြောင့်ကျွန်တော်အဖေနဲ့ဝီဂါပြည်သူတွေအတွက်စကားပြောဖို့ပူရောအားရှိတာ
နိုင်ငံရေးခုံလုံးကိုလျှောက်ထားသူနောက်တယောက်ဖြစ်တဲ့ဂျီလီဂျီယန်ကလည်းအဲ့ဒီလိုချင်းချောက်တဲ့ဖုန်းတွေရရှိတယ်လို့ပြောပါတယ်တရုတ်ကသူ့ကိုစောင့်ကြည့်နေပြီးနှုတ်ပိတ်ထားဖို့ပြောတယ်လို့ဆိုပါတယ်တရုတ်ပြည်မှာတုန်းကသူထောင်ချခံခဲ့ရပါတယ် secret mean နဲ့အထူးခံခဲ့ရပါတယ်အရိုက်နဲ့တွေခံခဲ့ရတော့သွားတွေအများကြီးကျိုးခဲ့ရပါတယ်ရှန်တောင်းပြည်နယ်ကနိုင်ငံရေးတက်ကြွလှုပ်ရှားတဲ့သူ့အတွက်တော့အမရစရာတွေကထင်ထင်ရှားရှားရှိနေစေပါပဲဆေယောကခုဆေယောမှာအာရမထားလို့နေခဲ့ရတာနှစ်ကြိမ်ရှိပါတယ်2009ခုနှစ်ရဲ့ဌာနမှာအနှိမ့်ဆက်ခံရတာတွေကိုလည်းသူကအခုလိုပြန်ပြောပြပါဗျာ
When we arrived in a compound, they pushed my head into a big water tank. I think they've been
in every other training. ဒီတိုင်းအကြီးကြီးတွေကိုကျွန်တော်ခေါင်းကိုဆွဲနှစ်တဲပြလူမျိုးနှိမ့်ဆက်ဖို့လေ့ကျင့်ထားတော့တရားတော်ခင်ဗျားကိုမလုပ်ဘူးဒါပေမဲ့ကောင်းလိမ့်မယ်လို့လည်းမထင်နေဘူးတေလူနီနီမွန်းကြက်နေအောင်သူတို့ကလုပ်တာပေါ့ဗျာ
2022年2月2日，
The Chinese government would torment its citizens using any method. If you are killed, then you are killed. If you are disabled, then you are disabled.
苏亚个走路也来迷茫的面嘞，都难熬的，人家吧。大人，对的，不但没上网录音，不但没上贴的，苏亚个得来录音的，还录是说音，他们家个塞盘嘞，他们家个少年嘛个，汤没，哎，汤苏亚个，谁有个故事有？
ထိမ့်သိမ့်ထားသူတွေကိုမတော်မတရားလုပ်တာမရှိဘူးလို့တရုတ်ကတော့ညှင်းဆိုပါတယ်။ဒါပေမဲ့တန်လျာရှိသူတွေနဲ့လှုပ်ရှားတက်ကြွတူတွေအပေါ်မှာညှင်းပန်းနှိပ်စက်တာဝီကာလူမျိုးစုတွေအပေါ်မှာအဆုလိုက်အကြုံလိုက်အကျဉ်းချထားတာတွေရှိနေတယ်လို့လူခွင့်ရဲ့အဖွဲ့တွေကမှတ်တမ်းတင်ပြောထားကြပါတယ်။ရုပ်ကြီးမှာကြံခဲ့တဲ့မိသားစုတွေအတွက်သူတို့နှစ်ယောက်လုံးကစိုးရိမ်ကြပါတယ်။ဒါပေမဲ့နှစ
တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့မြန်မာကမ္ဘာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာကဏ္ဍနဲ့ဒီထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကိုအီးမေးလ်ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုအီးမေးလ်သတင်းလွှာအဖြစ်လက်ခံရယူလိုတဲ့တောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့အီးမေးလ်လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်။ဒီ American တန်ကနေ January 2ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ 10:00 အထိ line to meter 1695 32နဲ့ line meter 190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာများအစီအစဉ်သတင်းတွေကတူတာနဲ့အထူးခြားဆန်းပြသတင်းများအစီအစဉ်ဆောက်တာတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကိုဖီသွေးနိုင်ကမတ်စုရင်ထွေးနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေအရှိတောင်အချဒေတာတွင်တည်ငြိမ်မှုကိုပါချိန်ကြောက်လာတဲ့မြန်မာနိုင်ငံအကြောင်းကိုပြင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါအခုတလောကရင်ပြည်နယ်၄ကီကောဒေတာကတိုက်ပွဲတွေကြောင့်စစ်ပေးဆောင်ပြည်သူတွေနေစားမြစ်ဖြစ်တဲ့တောင်ရင်မြစ်ကိုဖျက်ကူးပြီးထိုင်းနိုင်ငံဘက်မှခိုးလုံကြတဲ့ဗီဒီယိုဓာတ်ပုံတွေကိုဆိုရှယ်မီဒီယာမှာတွေ့နေမြင်နေရပါတယ်။အဲဒီလိုမြင်ရတော့2018ခုနှစ်တွင်းကရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်ရဲ့ clearance operation နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတိမ်းချောင်ရတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေရဲ့ပုံရိပ်တွေကိုပြန်မြင်အောင်စေပါတယ်။အခုချိန်မှာတော့ကရင်ဒေသခံပြည်သူတွေနဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးနှိပ်စက်တပ်ဖြတ်မဲ့ဘေးကလွတ်မြောက်ရာနယ်စပ်ဒေသကိုတင်းချောင်လာကြသူတွေဟာအထုပ်ပိုးတွေမနိုင်မနှင်းတဲပိုးကတက်ကြီးရွယ်ဦးတွေအမျိုးသမီးတွေကလေးသူငယ်တွေပါဝင်တဲ့လူအုပ်ကြီးဟာတောင်ရင်မြစ်ကိုလှိမပါဒီအတိုင်းဖြစ်တယ်လို့ဖြတ်ကူးနေကြတာကိုမျက်ဝါးထင်ထင်တွေ့မြင်နေကြရပါတယ် ဒီအခြေအနေနဲ့ပတ်သက်ပြီးထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အူချာကထိုင်းနိုင်ငံမဲဆောက်ခရိုင်အတွင်းထွက်ပြေးလာကြတဲ့မြန်မာဒုက္ခသည်တိုင်းကိုစောင့်ရှောက်ကူညီမယ်လို့ကတိပြုကြောင်းနဲ့ထိုင်းဝန်ကြီးချုပ်ကိုနယ်စည်းမချမိတ်ဆွေများဖွဲ့ကမြန်မာစစ်တပ်ဟာကိုလူလူကိုလူသားတရားလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်နေတာကြောင့်မြန်မာစစ်တပ်ကိုထောက်ခံနေတာတွေရပ်ဖို့လေတောင နေကထုတ်လွှင့်သွားခဲ့တာတွေ့ရပါတယ်
။ဒီလိုမြန်မာနိုင်ငံအတွင်းကစိုးရိမ်စရာအခြေအနေတွေဟာအရှေ့တောင်အာရှဒေသတွင်လုံခြုံရေးနဲ့ကြီးငြိမ်မှုကိုပါချေချောက်လာနေတယ်လို့ The Journal of Indo-Pacific Affairs မှာဆောင်းပါးရှင် Dr. Indu Sasana က2021ခုနှစ်အောက်တိုဘာလ26ရက်နေ့ကရေးသားဖော်ပြထားပါတယ်။ဆောင်းဝါးမှာစစ်တပ်ကအာဏာသိမ်းလိုက်တာဟာမြန်မာနိုင်ငံအတွက်ဒီမိုကရေစီနောက်ပြန်လှည့်သွားစေတယ်မြန်မာစစ်ကောင်စီကိုတရုတ်နဲ့ရုရှားတို့ထောက်ခံအားပေးနေကြတာဟာမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖော်ဆောင်ရေးလုပ်ငန်းစဉ်အပါအဝင်ငြိမ်းချမ်းရေးဖော်ဆောင်ရေးနဲ့တည်ငြိမ်ရေးကိုပုံမှုခက်ခဲစေတယ်တရုတ်မြန်မာရုရှားသတိကအနေထားဟာမြန်မာနိုင်ငံမှာအာဏာရှင်စနစ်ပုံမှုအားကောင်းလာစေပြီးတောင်အာရှနဲ့အရှေ့တောင်အာရှဒေသအတွင်းမှာလုံခြုံရေးနဲ့တည်ငြိမ်ရေးအပေါ်မှာအကျိုးသက်ရောက်မှုတွေရှိလာနိုင်တယ်လို့ထောက်ပြထားပါတယ်ဒါအပြင်စစ်တပ်ကအာဏာသိမ်းကပြည်သူလူထုကိုပြင်းထန်စွာဖိနှိပ်ချေမှုန်းလိုက်တာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီမျှော်လင့်ချက်ဟာလည်းစိတ်တုံသွားရတယ်။ပြည်တွင်းစစ်ဖြစ်ပေါ်နိုင်တဲ့စိုးရိမ်စိတ်တွေကိုလည်းပိုမိုကြီးထွားလာစေတယ်လို့စောင်းမမှာဖော်ပြထားပါတယ်။စောင်းမရဲ့ညီကုံချုပ်အပိုင်းမှာတော့မြန်မာစစ်ကောင်စီကိုတရုတ်နဲ့ရုရှားကထောက်ခံနေတွေ့တော့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသိုင်းအဝန်းအနေနဲ့ပြစ်တင်ရှုံချရုံအကန့်အသတ်နဲ့ပိတ်ဆို့မှုတွေပြုလုပ်ရုံနဲ့တော့ရွေးကောက်ခံခေါင်းဆောင်တွေကိုအာဏာပြန်လည်လွှဲပြောင်းပေးမှာမဟုတ်ဘူးလို့စောင်းမရှင်ဒေါက်တာအင်ဒူစာစနာကကောက်ချက်ချလာတာကိုတွေ့ရပါတယ်
။ဒါအပြင်ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကလည်း2021ခုနှစ်ဒီဇင်ဘာလ28ရက်နေ့ကထုတ်ပြန်ခဲ့တဲ့2021ခုနှစ်အတွက်သုံးသပ်ချက်အစီရင်ခံစာမှာအကူအညီပေးရမယ့်ပဋိပက္ခဖြစ်နေတဲ့နိုင်ငံတွေစီးရင်မှာဆီးရီးယား၊ယီမင်၊အာဖဂန်နစ္စတန်၊အီသီယိုးပီးယား၊မာလီနိုင်ငံတို့နဲ့အတူမြန်မာနိုင်ငံကိုထည့်သွင်းဖော်ပြထားပြီးမြန်မာဟာဒေသတွင်းတည်ငြိမ်ရေးကိုစိန်ခေါ်နေတဲ့နိုင်ငံလို့ခေါင်းစဉ်ပေးဖော်ပြထားပါတယ်။အစီရင်ခံစာမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နိုင်ငံတော်သမ္မတဦးဝင်းမြင့်အပါအဝင်နိုင်ငံရေးခေါင်းဆောင်တွေဖန်ဆီးထားတာကိုကုလသမဂ္ဂအထွေထွေတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကချုပ်ချကြောင်းလည်းဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တာဝန်ထမ်းဆောင်ခဲ့တဲ့ခရစ်စတင်ဘာဂနာကလည်းမြန်မာနိုင်ငံရဲ့အခြေအနေဟာဒေသတွင်းတည်ငြိမ်မှုကိုစိန်ခေါ်နေပြီလို့တတိပေးထားတာကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်အရှိတောင်အာရှဒေသမှာကြရောက်လာနိုင်တဲ့ဘေးရန်တွေရဲ့အကျပ်တဲကြီးကိုတားဆီးကာကွယ်နိုင်ဖို့နိုင်ငံတကာအနေနဲ့အများဆုံးတုံ့ပြန်ဆောင်ရွက်ဖို့ကုလသမဂ္ဂအနေနဲ့တောင်းဆိုကြောင်းမြန်မာနိုင်ငံတွင်းမှာကြိုတင်ခံမှန်းလို့မရနိုင်လောက်တဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ပေါ်လာနိုင်ကြောင်းကိုလည်းကုလသမဂ္ဂကသတိပေးလို့ထားပါတယ်
ကယင်ပြည်နယ်တွင်ကတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်တွေထိုင်းနိုင်ငံနဲ့ဝင်ရောက်လာတာတွေအပါအဝင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဟာဒေသတွေမှာဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လေလို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကိုမေးကြည့်တော့အခုလိုပြောပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကဒေသတွင်းလုံခြုံရေးအထည်ကိုထိခိုက်နိုင်တယ်လို့ကုလသမဂ္ဂအထွေထွေတွေးမှုချုပ်ရောအာဆီယံအထွေထွေတွေးမှုချုပ်ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်အခုလက်ရှိဖြစ်နေတဲ့မြန်မာနိုင်ငံကပြည်တွင်းဒုက္ခသည်တွေထပ်ပြေးတိမ်းရှောင်လာတဲ့ကိစ္စတခုကဒီချက်ကိုပုံမူပြီးတော့တက်တည်ပြပါတယ်။ဒါကြောင့်လဲဆိုတော့ဒီလိုမျိုးပြည်တွင်းမှာဖြစ်ပျက်နေတဲ့ပြည်ပခါတွေကြောင့်ထပ်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်တွေရဲ့အခြေအနေကထိုင်းနိုင်ငံကိုတိုက်ရိုက်ကြီးတက်ဆိုင်မှုဖြစ်ပါတယ်။တစ်ချိန်တည်းမှာကျွန်တော်တို့ဒီအင်ဒိုနီးရှားနိုင်ငံထိရောက်ရှိနေတဲ့ရိုဟင်ဂျာတွေရဲ့ဒုက္ခသည်တွေရဲ့အကြောင်းအရာတအားကြည့်မယ်ဆိုရင်ဒီပြဿနာကဒေသတွင်းရဲ့ကျေနပ်ဖြစ်လာပါမယ်။ဒီချိန်ထဲမှာရင်ဒုက္ခသည်တွေနဲ့တူပါပေါ်ပေါက်လာနိုင်တဲ့ကက်ယောဘာကက်ယောကပြီးအလုတ်ကင်နဲ့တခြားသောနိုင်ငံတွင်းလုံခြုံမှုကိစ္စတွေစားနေရိတ်ခါငတ်မို့ခေါင်းမမှုကိစ္စတွေကနိုင်ငံထက်ကျော်ပြီးဒေတာတွင်ထိရောက်ရှိနေတာကိုအထင်ရှားဖော်ပြနေပါပြီ
။စစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေဟာမြန်မာနိုင်ငံတွင်းသာမကတော့ပဲဒေတာတွင်ကိုပါကြရက်ရိုက်ခတ်လို့လာနေပါပြီ။ဒီလိုအခြေအနေတွေကိုတားဆီးထိန်ချုပ်နိုင်ဖို့ဆိုရင်စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်သွားအောင်ဆောင်ရွက်နိုင်ဖို့လိုအပ်မှာဖြစ်ပါတယ်။ ဒါကြောင့်လည်းပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကထုတ်ပြန်တဲ့ရန်ကုန်ရှိအမေရိကန်တန်ယုံရဲ့ထုတ်ပြန်ကြေညာချက်မှာစစ်ကောင်စီကိုအရေးယူနိုင်ဖို့အမေရိကန်နိုင်ငံဂျာယီဝန်ကြီးပြောကြားချက်ကိုထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီကြေညာချက်မှာမြန်မာပြည်သူများအပေါ်စစ်တပ်၏ကြမ်းကြုတ်ရက်စက်သည့်လှုပ်ရများသည့်စစ်တပ်တာဝန်ရှိသူများကိုတာဝန်ယူမှုတာဝန်ခံမှုရှိစေ၍စစ်တပ်အနေဖြင့်ပြစ်ဒဏ်ခံရခြင်းမှကင်းလွတ်နေသည့်အစဉ်အလာကိုအလင်းအမြန်အဆုံးသတ်ရန်လိုအပ်လျက်ရှိကြောင်းမီးမောင်းထိုးပြနေပါသည်လို့ဖော်ပြထားပါတယ်မှန်ပါတယ်မြန်မာစစ်တပ်အနေနဲ့အာဏာချိန်ချင်းသိမ်းခဲ့ပြီးတိုင်းရင်းသားပြည်သူတွေပေါ်ရက်စက်စွာနှိမ်ပါနှိပ်စက်တပ်ဖြတ်ချေမှုန်းခဲ့ကြပေမဲ့လို့မြန်မာစစ်ဗိုလ်ချုပ်တွေကိုတရားစွဲဆိုအပြစ်ပေးအရေးယူတာမျိုးတွေမရှိခဲ့ပါဘူးအခုချိန်မှာတော့ရက်စက်ကြမ်းကြုတ်ပြီးလူမဆန်တဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုသူတို့အပြစ်တွေကနေကင်းလွတ်ခွင့်မပေးသင့်တော့ပါဘူးအရေးယူအပြစ်ပေးဖို့လိုအပ်နေပြီဆိုတာကိုအမေရိကန်နိုင်ငံဂျာယီဝန်ကြီးဘလင်ကင်ကနိုင်ငံတကာအတိုင်းဝိုင်းကိုရှင်းလင်းစွာအသိပေးလိုက်ခြင်းဖြစ်ပါလေခင်ဗျာ
ကိုပြည်သွင်းနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာပြည်မှာပေးစာများကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မအေးသန္တာကျော်ကစီစဉ်တင်ဆက်ထားပါတယ်ဗျာ
ဒေဂါပေါင်းနဲ့ပြည်စုံပြီးတော့ဘေးအနေနဲ့အဝဝကလည်းကင်းဝေးကြပါစေရှင်ထောက်လွန်ခဲ့တဲ့2021ခုနှစ်ဟာအထူးသဖြင့်မြန်မာနိုင်ငံအတွက်နိုင်ငံရေးမတည်ငြိမ်မှုတွေဖြင့်ကက်ယောဂါပီးစစ်မဲ့ပီးတွေနဲ့စိုးစိုးရွားရွားကြုံတွေ့ရတဲ့နှစ်ဖြစ်ပါတယ်။အဲလိုမျိုးတွေ့ကြုံရတဲ့အခြေအနေတွေကိုသရရှင်တွေရဲ့စာတွေကလည်းထင်ဟပြနေတာပါ။ပြီးခဲ့တဲ့တစ်နှစ်တန်ရေးလာတဲ့သရရှင်တွေရဲ့စာတွေကတချို့ကိုပြန်ပြောကြည့်ရအောင်ပါ။လူတွေအားလုံးလမ်းမဝေါ်ထက်ဆန္ဒပြကြပါရစေ။ဒီမှာကိုကကိုဗစ်ဖြစ်နေတဲ့ထင်အိမ်မှာနေပြီးတော့ပဲစံချင်ပါရဲ့။မလို့အဖက်နဲ့နေမကောင်းဖြစ်တဲ့သူမများအောင်ကူညီပါ။တိုက်ပွဲကဘလောက်ကြာမယ်မသိ။ဒါကြောင့်မို့ရက်ခွက်အလိုက်ညဘက်လိုအပ်ရင်ထွက်နိုင်အောင်လေကိုဒေတာမှာညဘက်ရဲစစ်တဲ့လှုပ်ရှားမှုကိုပတ်ဝန်းကျင်ကိုအချိန်မီသတိပေးနိုင်အောင်ညတိုင်းခွဲပြီးတော့ညသမားတွေနေခင်းဘက်မှာနားပါ။ညဘက်ပူသတိထားပါ။တကယ်လဲအကျန်းဖက်တာမျိုးမဟုတ်ဘဲနဲ့အကျန်းဖက်ဖို့ပြောတဲ့သူဟာသူတို့လူပါတဲ့။သတိထားပါဆိုတော့သတိပေးလာပါရဲ့ရှင်။ဆန်ရင်စရေးဖေ့စ်ဘွတ်ကမ်ပိုင်ရှင်ကတော့ချိန်နဲ့မျိုးရည်လဲမိပါရဲ့။အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေ။နေ့စဉ်နေ့ညအိပ်မရပါ။အားမန်ပါတဲ့ရွေးကြော်တဲ့ကြောင့်စသိမ့်ထားမိပါရဲ့လက်နဲ့ကင်ပြည်သူရဲနဲ့တက်မတော်လဲပြည်သူဆန္ဒကြပါစေပြည်သူများပေါ့ဖွားသူများပြည်သူကိုမြစ်တာထားဘေးမပြူပါနဲ့ခင်ဗျာတဲ့ဒါက Facebook အကောင့်ပိုင်ရှင်ဆန္ဒရေးသွားပါမယ်မြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေကိုကမ္ဘာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေနောက်ပြီးတော့ဒီနိုင်ငံသားတွေအားလုံးကိုစိတ်ဝင်စားစောင့်ကြည့်အထူးသဖြင့်မြန်မာနိုင်ငံသားတွေစိတ်ထိတ်လိုက်ခံစားနေရတယ်ဆိုတာစာရီကနေဖော်ပြနေပါတယ်ရှင်ဒီမှာတော်ရရှင်ခေတ္တဂျပန်ရောက်မြန်မာပြည်သားဆိုတဲ့တော်ရရှင်ရေးလာတာဝင်းမြပြီးစမှာလေ
ရက်ဆက်လိုက်ကြတာဗျာလုံးရက်လိုက်ကြတာပြည်သူပြည်သားတွေအရန်ကိုတနာမှုကောင်းနေပါပြီခင်ဗျားတို့ကလူသားတွေမှာဟုတ်ရဲ့လားကိုကောင်းသားရဲ့အတွက်ပြည်သူပြည်သားတွေရဲ့ချွေးနဲ့သွေးတွေကိုချမနှင်းပါနဲ့လားခင်ဗျားတို့လုံးရက်တာတွေကတိုင်းပြည်ကောင်းစားဖို့လုပ်နေတာမဟုတ်ဘူးဆိုတာလူတိုင်းသိနေတာပဲခင်ဗျားတို့မှာတိတ်ခါဆိုတာမရှိတော့ပါဘူးအတဟိတာဆိုတာရှိနေသေး၍တိုင်းပြည်ကိုအုပ်ချုပ်ဖို့ဆိုတာလုံးလုံးမမဖြစ်နိုင်ပါဘူးအဲဒါကြောင့်မို့ပြည်သူတွေကိုအာဏာပြန်ပေးပ
ါကောင်းတဲ့ကျော်ဆိုတဲ့တော်ရရှင်ကအခုလိုမျိုးဒီတော်လန်ရေးကြီးကြာလာတဲ့အချိန်မှာတွေးခွဲမှုတွေဖြစ်လာတာဆိုလို့သတိပေးခြင်းပါတယ်ဆိုတော့ရေးလာတဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်
အခုတောင်းဆိုခြင်းပါတယ်ခင်ဗျအခုသွေးကွဲမှုတွေဖြစ်လာမှာဆိုလို့ဘုံရန်သူကိုတိဖို့နဲ့ဘာလို့အခုလိုတွေဆက်လုပ်နေဖို့လိုသလဲတောက်ခံဖို့လိုသလဲစဉ်းစားချက်ဖို့လိုပဲဗျဒ အဲ့ဒါကြောင့်တပိတ်သွားတဲ့လူငယ်တွေကမေကုံးပြောသလိုစပိတ်လေးတွေနဲ့မြန်မာနိုင်ငံကြီးကမလုံခြုံပါကြောင်းတပိတ်ရှိလို့ရန်ခံရတာမဟုတ်ပဲအာနာလူရီမှုကြောင့်စော်ကားရန်ကခံရတာဖြစ်ပါကြောင်းအခုအခံမှုတွေလမ်းပိတ်မှုတွေမရှိရင်ရဂျင်းတစ်စိတ်တစ်ပိုင်းလဲပတ်လာနိုင်ကြောင်းရှင်းပြပြီးတော့ချော့ပေါင်းဖို့လိုမယ်ထင်နေကြတလန်းလို့ခေါ်တဲ့လက္ခဏာထောက်လိုက်ရင်းနဲ့ကြံ့ဖို့အကောင်တွေ
မင်္ဂလာပါဗျူရီဝမ်းတော်သားများခင်ဗျာကျန်းခံသားလို့မာကြပါစေနော်လို့အစားချေနှုတ်ဆက်လာတဲ့စာရှိတစ်စောင်အီးမေးပို့လာသူကတော့လန်ဒရီကအောင်မြင်သူဆိုတဲ့တော်ရရှင်ဖြစ်ပါတယ်ဗျူရီပီဇာကိုရေးပစ်တာဒီတစ်ခေါက်ပထမဆုံးပါအရင်ကတော့တခြားအကောင့်တစ်ခုနဲ့ပြက်ကတင်တောင်းဆိုပူပြီးတော့လက်ဝယ်လေရခဲ့ဘူးပါတယ်ကျေးဇူးပါညီမပြီးပါစစ်တက်ကအာနာလူထားတော့ကိုစိတ်ဘယ်အရာမှလုံခြုံတာကိုမခံစ ပြီးတော့အားတက်ရပါတယ်ဒီလိုပြည်သူတွေရဲ့စစ်အာဏာရှင်ပြုတ်ချဖို့ဆောင်ရွက်ချက်တွေပြည်သူတွေကြားထဲကျရဲ့ပြောင်းရောက်ရှိဖို့ဆိုတာသတင်းဌာနတွေဟာလည်းခေယာကြပါတယ်အာဏာလုစစ်ကောင်စီကအင်တာနက်တွေဖြုတ်ချလိုက်တော့ပြည်သူအများစုအားကိုးရကရေဒီယိုပါနှိပညာခေကြီးမှာစကိုးရာစုကိုပြန်ပြီးတော့တန်းတောက်အောင်စစ်ကောင်စီကဆွမ်းဆောင်ပေးလိုက်တာလေအာဏာလုထားတဲ့စစ်ကောင်စီရဲ့အောင်မြင်တဲ့လုံဆော
ကျူးလွန်ကြတာပါအခုတော့မိုဘိုင်းအင်တာနက်တွေကို white list နဲ့ပြန်ဖွင့်လာပါပြီအင်တာနက်တွေပြန်ရလာတာနဲ့အတူသတင်းမှားသတင်းရောင်းဝါရဖြန့်သတင်းတွေကကျေပြန့်လာတာပါပဲတချို့လူမှုကွန်ရက်မတုံးတက်ကြတဲ့ပြည်သူတွေကြားမှာတော့မှသတင်းအမှားတွေဟာလူမှုကွန်ရက်တုံးကြတဲ့လူတချို့ကနေတဆင့်ပြန့်နေပါတယ်ကျေဝင်းမရှိတဲ့ youtuber တချို့ရဲ့ video တွေကတဆင့်လဲသတင်းအမှားတွေတလွဲမျှော်လင့်ချက်တွေလူလူကြားတွေကိုပြန့်လွှဲပါတယ် ဆရာနာလူကောင်းစီဘတော်သားတွေရဲ့အကောင့်တူမျိုးစုံပေ့ချ်မျိုးစုံကနေလဲသတင်းအမှားဝါရဖြန့်သတင်းဓာတ်ပုံအမှားတွေဟာလဲလူလူအတွက်မှာအတော်လေးပြတ်နှက်အားကောင်းပါတယ်ဆိုတော့ကျွန်တော်အနေနဲ့ဗီဒီယိုဝိုင်းတော်သားတွေကိုကူညီတောင်းနေတာကတခုတော့သတင်းအမှားတွေနဲ့ပတ်သက်ပြီးတော့ပြည်သူစုအကြားအမှန်တရားတွေပြတ်နှက်အောင်လို့ fact check အစီအစဉ်လေးထုတ်လွှင့်ပေးစီချင်တာပါပဲမန္တလေးကသွားရှင်အောင်မြင်သူအကြံပြုရင်းနဲ့တခြင်းလဲတောင်းလာတာပါ ဒီတော့ရှင်ကသတင်းတွေမှန်မှန်ပြန်ပြီးတော့စစ်တဲ့အစီအစဉ်လေးတင်ပေးပါဆိုလို့ဘယ်သတင်းကိုဘယ်ကအမှားထုတ်လိုက်လဲဆိုတာပြောရတာခက်တဲ့အတွက်ကြောင့်မလို့ကျွန်မအကြံပြုချင်တာကတော့အကောင်းဆုံးကဒီသတင်းတွေမှန်မှန်ပြန်ကြည့်နေဆိုရင်တော့သတင်း ကြည့်တင်ပါလေလို့အကြံပြုချင်တာလေအဲ့ဒီသတင်းထဏာတွေမှာတင်ထားတဲ့သတင်းနဲ့ကွဲနေတယ်ဆိုရင်တော့ဒီ ကိုရထားတဲ့သတင်းမှန်မှန်ဆိုတာကတော့တော်တော်လေးကိုတန်ကြားရှိစရာကောင်းနေပါပြီ။ဒါကြောင့်မလို့အင်တာနက်ပေါ်မှာဖတ်လို့ရတဲ့သတင်းတိုင်းကသတင်းမှန်မဟုတ်ဘူးဆိုတာတော့သတိလေးထားပြီးတော့ချင်းချင်းပြီးတော့သတင်းတွေကိုထပ်ဆင့်ဝေးများကြပါလို့အကြံပြုချင်ပါတယ်နော်။
ဒါရတော်ရှင်တယောက်ကလည်းဒီကေရန်တက်မတော်ဆိုတာပြည်သူကိုစောင့်ရှောက်ဖို့အဓိကဖြစ်ပါတယ်ဆိုပြီးသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်။တက်မတော်ဟာပြည်သူတွေကိုစောင့်ရှောက်ရင်အဓိကတာဝန်ရှိပါသည်။ယခုတော့အကြမ်းဖက်မှုများကိုနှိမ်နင်းရန်လှုပ်ဆောင်နေပါတယ်လို့တက်မတော်ကပြောနေတာဟာဘယ်သူကအကြမ်းဖက်နေတာပါလဲ။ပြည်သူလူထုကိုဘယ်သူကအကြမ်းဖက်နေလို့ဘယ်သူကိုနှိမ်နင်းနေရတာပါလဲ။ပြည
ပြည်သူပြည်သားတွေအရှမ်းကိုတနာပကောင်းလို့ရခုအာနာထိန်းသားသူများ၏အဓိကတာဝန်ဖြစ်ပါသည်တမရော့ကအကျန်းဖက်သူများကိုနေနေနေတယ်လို့ပြောနေတာဟာပြည်သူတွေကိုအကျန်းဖက်တယ်လို့ပြောနေတဲ့ပုံစံမျိုးတက်ရောက်နေပါသည်ပြည်သူကကိုယ့်ရဲ့တန်းပြီကိုပြန်၍တိုက်ခိုက်လူယူနေတာလားဒါမှမဟုတ်တန်းပြီကိုလာတိုက်ခိုက်နေလို့ပြည်သူတွေကိုတမရော့ကပြစ်တတ်နေတာလား ဒါဆိုပြည်သူတွေကသဘုံလားတမရော့ကသဘုံလားပြည်သူကတော့ဘယ်တော့မှသဘုံဖြစ်မှာမဟုတ်တယ်လို့ပြည်သူကသူတို့တန်းပြီကိုဘယ်တော့မှဖြည့်ဆည်းမှာမဟုတ်ပါဘူး
ဒီလိုမျိုးနိုင်ငံရေးအမြင်တွေကိုလောလောလတ်လတ်ထုတ်ဖော်လာတဲ့သောရရှင်ရဲ့စာရီထဲမှာနောက်ထပ်သောရရှင်ချက်ကတော့
အမျိုးကိုမဖော်ပြပါနဲ့လို့အရင်ပြောပြပါစေ။ကုလသမဂ္ဂကတကားပိတ်ပြန်ပါပြီ။ပိတ်ပိတ်ဖွင့်ဖွင့်အကြောင်းထုတ်မယ်တော့မထင်ပါ။တရုတ်နဲ့ရုရှားကလည်းနဲ့ရောင်းရရေမြန်မာတန်ရန်စာတရရေကာကွယ်နေအောင်မယ်တဲ့။အာဆီယံကလည်းပျော်ဝဲစားလာလို့တာပါတဲ့။ကို့ဘာကိုကာကွယ်တိုက်ရပါမယ်။ဒေသကိုကို့ဒေသကိုတာဝန်ယူနိုင်ရပါတယ်တဲ့။အမျိုးမဖော်ပါနဲ့ဆိုတဲ့တော်ရရှင်ကြီးလားဖြစ်
ဆောင်ရနေရှိသွားပါတယ်ဆိုရေးလာတဲ့တော်ရရှင်အစအကောင့်လေးကိုလှုပ်ဝက်ထားပါတော့လို့ဒီတော်ရရှင်ရေးလာပါတယ်မင်္ဂလာပါဒီဦးကျမတော်မူပါစားဗျာကျွန်တော်ကတော့ဒီမိုကရေစီကိုခွေးစားသွားတဲ့နေ့ပြီးနောက်တိတ်မကြပဲစီရီယမ်လောက်သွားပြီးတင်းဆောင်နေရတဲ့ရင်ထင်းရဲ့ဝန်ထမ်းတယောက်ပါဗျာကျွေးတဲ့လက်ကိုပြန်ကိုက်ခွေးထဲမိုက်အာဏာသိမ်းတာမဟုတ်အာဏာထိန်းတာလို့ဆိုပြီးတနှစ်မှနှစ်နှ
လာပိုင်းမဲ့ရှိသေးတဲ့တူးလက်ထက်မှာအာဆီယံမကကဘာရဲ့ထိတ်တန်းကိုရောက်ရှိမဲ့အမွဲတကထုတ်ခေါင်းဖို့မင်းအောင်ဖြစ်လာတော့မှာကိုမဆားရတဲ့အမဲသဲနဲ့ပတ်နေသလားပြည်သူအတွက်ဆိုပြီးဂုံသွေးစုပ်အမျက်ထုတ်ကကုံစင်းလုံးတွေထိုးတက်နေတာတလာလို့တနတ်စားပြည်သူတွေစံအိုးကမျက်ရည်တွေပြင်းနေပြန်ရောပေါ့ဒေါ်လာတွေဝယ်ရွှေတွေဝယ်စုနိုင်တဲ့တနိုင်တပိုင်တွေအတွက်ကတော့အပူဟာ ချက်ခန့်နေနိုင်သေးတာပေါ့ဗျာဒါပေမဲ့ခမရတို့တိုးနေတဲ့ကုံစည်နှုံးဆိုတာဒီအချိန်မှာကုန်းကောက်စရာတော့မရှိပဲတနတ်စာအတွက်ပြေးလွှားနေရတဲ့အခြေခံတဲ့အောက်ခြေခံလူတန်းစားအတွက်ညီမုံတွေနဲ့ဘိုက်ဖြစ်စီတော့မှာလားမေတ္တာရက်ခံပါတယ်ဗျာပြည်သူတွေအတွက်တကယ်ပဲစဉ်းစားမယ်ဆိုရင်ဗိုလ်ချုပ်မှူးကြီးယူနေတဲ့ပလင်ကနေဆင်းပေးပါဗျာစုလဲစုစားလဲယူဖြစ်မဲ့တူတူ
လက်လွတ်ပေးလိုက်ပါဗျာဒီမိုကရေစီပြန်ပေးပြီးခမရတို့လည်းငရဲကိုပြန်ပါတော့အာဏာရှင်ကိုတိုက်ထုတ်နေခြင်းဒီမိုကရေစီတိုက်ပွဲမှာမကူနိုင်ရင်နေကြပါဗျာဒလန်တော့မလုပ်ပါနဲ့တနေ့အလင်းနှမ်းရဖို့တစ်ဖက်ကန်းကိုဖြတ်ကူးရင်ခမရတို့ကြော့ကြော့လေးရှောက်လန်းမဲ့တရားကိုတိဆောက်ပေးနေတဲ့ဘဝတွေအတွက်ခုချိန်မှာအားမဖြစ်နိုင်ရင်နေပါဗျာကိုလိပ်ပြကိုလုံနေဖို့လိုတော်မှုကျေးဇူးပြုပြီး
2022ခုနှစ်သောရရှိနေရဆိုင်တဲ့တွေ့ကြုံရတဲ့ဒုက္ခအဝဝချုပ်ငြိမ်းချမ်းခဲ့နိုင်ပြီးတော့2022ကမြန်မာနိုင်ငံရဲ့လူစုကိုမင်္ဂလာသတင်းစကားတွေစောင့်ခြင်းပေးနိုင်တဲ့နှစ်ဖြစ်ပါစေလို့ဆန္ဒပြုပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်နော်သောရရှိနေအားလုံးဘေးပညာဝေးကွာပြီးတော့ရှင်လန်းချမ်းမြေနိုင်ကြပါစေရှင်
အိဒနာကြောင့်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးသားများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ခင်မှာအခုတစ်ခါတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မန်းညိုလင်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ဒီနှစ်ပြည့်နှစ်ကိုပြောင်းလာတဲ့အခါယောမခေတ်တွေကစတင်အသုံးပြုခဲ့တဲ့ဇူလီယန်နဲ့ဂရီဂရီယန်တစ်ကရီတွေအရာတစ်နှစ်လုံးကလပေါင်း12လတွေမှာပထမဆုံးလာကြတော့မြန်မာလူဇန်နဝါရီလလို့အသုံးများပြောဆိုကြတဲ့ဂျန်နဝါရီလပဲဖြစ်ပါတယ်။ဂျန်နဝါရီဆိုတဲ့အသုံးနှုန်းကယောမနတ်ဖျားတစ်ပါးဖြစ်တဲ့ဂျန်နာဆိုတဲ့အမိကနေဆင်းသက်လာတာပါ။ဂျန်နာဆိုတာကတကားပေါင်းလို့ယောမလို့အဓိပ္ပာယ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာမြန်မာနိုင်ငံဟာဗြိတိရှ်ကိုလိုနီလက်အောက်ကနေလွတ်မြောက်ခဲ့ရပါနိုင်ငံတကာကထူးခြားမှုတွေကြည့်ရင်တော့တရုတ်ပြည်သူသမ္မတနိုင်ငံထူထောင်ပြီးနှစ်30အကြာ1989ခုနှစ်ဇန်နဝါရီလ1ရက်နေ့မှာတရုတ်နဲ့အမေရိကန်ပြည်အောင်စုတို့စံတမန်ဆက်ဆံရေးစတင်ခဲ့ပါတယ်1989ခုနှစ်ဇန်နဝါရီလ9ရက်နေ့ကတော့အမေရိကန်ပြည်အောင်စုမှာပထမဆုံးသမ္မတရွေးကောက်ပွဲကျင်းပခဲ့ရပါ
လူငယ်ရဲ့နှစ်တရာကျော်1143ခုနှစ်ဇန်နဝါရီလ10ရက်နေ့ကတော့ကမ္ဘာမှာပထမဆုံးမြို့တွင်းမြေအောက်ယထာလိုင်းကိုလန်ဒန်မြို့မှာစတင်ရေးဆွဲခဲ့ပါတယ်။ကမ္ဘာကူလသမဂ္ဂရဲ့ပထမဆုံးထွေထွေညီလာခံကြီးကိုလည်းဇန်နဝါရီလထဲမှာပဲစတင်ခဲ့ရပါ။1946ခုနှစ်ဇန်နဝါရီလ10ရက်နေ့မှာဖြစ်ပါတယ်။လန်ဒန်မှာကျင်းပပြီးအဖွဲ့ဝင်နိုင်ငံပေါင်း58တနိုင်ငံတက်ရောက်ခဲ့ကြတာပါ။ အဲဒီဇန်နဝါရီလ10ရက်နေ့မှာပဲ1946ရာ96ခုနှစ်မှာတော့အမေရိကန်ပြည်အောင်စုနယူးယောက်မြို့မှာကုလသမဂ္ဂရုံးချုပ်ကြီးကိုဖွင့်လှစ်ခဲ့ပါတယ်။1946ခုနှစ်ဇန်နဝါရီလ10ရက်နေ့ကတော့အိန္ဒိယနိုင်ငံမှာအိန္ဒူရာဂန္ဒီဟာကွန်ဂရက်ပါတီရဲ့ခေါင်းဆောင်နဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။အကြောင်းအရအချက်လက်တွေကြည့်ရင်အားလုံးသိကြတဲ့ဝီကီပီးဒီးယားအွန်လိုင် 19ရက်နေ့မှာကျင်းပခဲ့ကြတာဖြစ်ပါတယ်1946ခုနှစ်မှာပါ1935ခုနှစ်ဇန်နဝါရီလ24ရက်နေ့ကတော့ကဘာပေါ်မှာတန်ဘူးဒီယာတွေကိုဈေးကွက်တွေစတင်ရောင်းချခဲ့တဲ့လို့ဖြစ်ပါတယ်ဇန်နဝါရီလထဲမှာပဲကဘာမှာထင်ရှားကြော်ကြားသူတွေတော်တော်များများကိုလည်းမွေးဖွားပြေးခဲ့တာပါနျူတန်နီယာမားနဲ့ကမ္ဘာကျော်ခဲ့တဲ့သင်္ချာနဲ့သိပ္ပံပညာရှင်ကြီးအိုက်ဇက်နျူတန်ကမ္ဘာခန္ဓာဝင်တေးဂီတာတွေရေးသားဖန်တီးခဲ့တဲ့ဘူဂန်အမေဒီယပ်မိုးဆက်အမေရိကန်ဒေါ်လာတရားတန်နေမှာတွေ့ရတဲ့အမေရိကန်နိုင်ငံခေါင်းဆောင်ဖြစ်ခဲ့သူဘန်ဂျမင်ဖရန်ကလင်အမေရိကန်သမ္မတတွေဖြစ်ကြတဲ့ရစ်ချတ်အမ်နစ်ဆန်ဖရန်ကလင်ဒီရိုးစ်ဗဲလ်လူအခွင့်အရေးလှုပ်ရှားသူမာတင်လူသာကင်းဂျူနီယာကမ္ဘာလက်ဝေကျော်ကက်ဆစ်ဂလီခေါ်မဟာမက်အလီအမေဆုံးကိုစတင်ထူထောင်ခဲ့တဲ့တထေးကြီး Jeff Bezos တို့အပြင်အမှုပညာနယ်ပယ်ထဲမှာလည်းကမ္ဘာကျော်တွေဖြစ်ကြတဲ့ Rock and Roll ဘုရင်လို့ထင်ရှားတဲ့ Elvis Presley, Rock အဆိုတော်ကြီး Rod Stewart, Mr. Bean အဖြစ်နာမည်ကျော်ကြတဲ့မင်းသားကြီး Rowan Atkinson, Hollywood မင်းသားတွေဖြစ်ကြတဲ့ Mel Gibson, Nicolas Cage, Orlando Bloom, Elijah Wood, Justin Timberlake, နာမည်ကြီး Country အဆိုတော်ကြီး Dolly Parton နဲ့Grammy ဆုရှင်အလီရှာကီးဆိုဟာဇန်နဝါရီလမှာမွေးဖွားတဲ့ထင်ရှားကျော်ကြားသူတွေဖြစ်ကြပါတယ်။ဒီလိုပဲဇန်နဝါရီလမှာမွေးဖွားပြီးထင်ရှားကျော်ကြားတဲ့နောက်ထပ်ကမ္ဘာကျော်တဦးကတော့မြောက်ကိုရီးယားနိုင်ငံရဲ့ခေါင်းဆောင်ကင်ဂျုံအန်ဖြစ်ပါတယ
်။မညညိုလင်းစီစဉ်တက်ဆက်တဲ့သတင်းတွေတွေကသုတအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်။အခုတစ်ခါတော့တနင်္ဂနွေနေ့ညပိုင်းအတွက်နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကိုငိမ့်ညန်းကမတ်ခင်ဖြူတွင်နဲ့အတူတင်ဆက်ပေးထားပါရခင်ဗျာ
။ရုရှားနိုင်ငံအတွင်းရေပန်းစားလာတဲ့အားကစားနည်းဖြစ်ကမျိုးပါတော့ကားထဲမှာနံပန်းတက်တဲ့အားကစားနည်းဖြစ်ပါတယ်။ဘရာဇီးကိုခန့်ပညာတစ်ခုဖြစ်တဲ့ဂျူချစ်စုနံပန်းတက်တဲ့နည်းကိုကားထဲမှာကစားကြတာပါ။ကျန်ဘွယ်ဘွယ်မှာနှစ်ချီနှပန်းတက်ရတာဖြစ်ပြီးတော့ပြိုင်ပတ်နှစ်ဦးဟာကားမောင်းသူနေရာနဲ့ခီးတဲ့နေရာတွေကနေတလဲစီပြောင်းပြီးရှင်ပြန်ကြရတာပါအရှုံးပေးတဲ့အခါပဲဖြစ်ဖြစ်အတာစီးနေရာကချုပ်နိုင်တာပဲဖြစ်ဖြစ်အမှတ်ရရှိတာဖြစ်ပါတယ်နေရာချင်းလေးထဲမှာရှင်ပြန်ရတဲ့အတွက်လည်းရတဲ့နေရာလေးကိုပဲအကောင်းဆုံးအသုံးချနိုင်တဲ့သူကအနိုင်ရတာပါပဲလို့ဒီပွဲတွေကိုစီစဉ်သူတူကပြောပါတယ်ကားထဲမှာရှိတဲ့ကပတ်စတီယာတိုင်းမှန်တဲ့ထိုင်ကုန်တွေကိုအကုန်သုံးပြီးတော့အနိုင်ရအောင်ရှင်းပြနိုင်ပါတယ်ရိုးရာပုံစံအတိုင်းယူကြီးစုနှပန်းတက်တဲ့နေ့ကနေလူများစိတ်ဝင်စားအောင်ကားထဲမှာကျင်းပတဲ့အတွက်လေလူပို့ပြီးတော့စိတ်ဝင်စားနိုင်တယ်လို့ယူကြီးစုနှပန်းကပတ်နဲ့ပါရှင်တူကပြောပါတယ်ရှင
်ဂျာမနီနိုင်ငံဘာဗာရီးယားပြည်နယ်ကပါမုတ်ဆိုင်တစ်ခုမှာတော့ LJ အစိမ်းရောင်ကြီးကြီးတွေကိုကိမ့်မုတ်တွေနဲ့ထဲ့ဖုတ်တီးထွင်ရောင်းချနေပါတယ် LG အစိမ်းရောင်ကြီးကြီးတွေကမားလူမျိုးညှိဆို့ဆို့အရသာဖြစ်နေမှာကိုစားသုံးသူတွေကစိုးရိမ်ကြပေမဲ့လည်းစားသုံးကြည့်တဲ့အခါမှာတော့တည်တည်အဆီအရသာရှိနေတာကြောင့်ကြိုက်နှစ်သက်သွားသူတွေလည်းရှိပါတယ်။ပါမုတ်ဖုတ်သမားလူဒိုဗစ်ဂျာဘိုရင်နဲ့ယူနိတက်ကတူကသူ့တည်တည်သောမတ်ဘျူဝေတိုပူးပေါင်းတီထွင်တဲ့ရင်းညှိပါမုတ်ကိတ်မုတ်တွေဟာအယောင်သွေးစုံလာပြီး UV အလင်းရောင်အောက်မှာလည်းအယောင်တောက်ပါတယ်။ရင်းညှိအပင်တွေဟာပင်လယ်ဆန်းငံ့ရေမှာစိုက်ပျိုးတာဖြစ်တာကြောင့်မျိုးပွားမှုနှုံမြန်ပြီးကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေစုပ်ယူအသုံးပြုမှုလည်းများပါတယ်။ဒီအပင်တွေကြောင့်သဘာဝလေထုကိုတန့်စင်စေပြီးကမ္ဘာကြီးအတွက်လည်းကောင်းတယ်လို့ယူနိတက်ကတူသူတည်တီသ Thomas Burek ကပြောပါတယ်။ LG အစိမ်းအောင်ရင်ညှိတွေကို Sheikh Azdat တွေလက်ထက်တုန်းကလည်းစိုက်ပျိုးစားတောက်ခဲ့ကြတယ်လို့သူတေတီ Burek ကပြောပါတယ်ခင်ဗျာ
။ဒီနေ့နိုင်ငံရဲ့ရှေ့တောင်ဘက်ကမ်းခြေကနိုင်ငံတကာရေပိုင်တဲ့ခြေမှာကုလသားကိုလွတ်လပ်တဲ့နိုင်ငံအဖြစ်ကြေညာထားတဲ့စီလန်ဆိုတဲ့ကျွန်းနိုင်ငံသေးလေးတစ်ခုအကြောင်းပြပြပေးပါမယ်။ဒီနိုင်ငံငယ်လေးဟာဒုတိယကမ္ဘာစစ်အတွင်းကလေကြောင်းကာကွယ်ရေးခံတပ်ဟောင်းနေရာတစ်ခုဖြစ်ပြီးတော့1960ခုနှစ်တွေအတွင်းအစိုးရအာဏာပိုင်တွေကိုမကြိုက်တဲ့ Britain စစ်တပ်အပေါ်မှုတစ်ခုဖြစ်တဲ့ Ryan Bates ကသိမ်းယူပြီးလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်စီလန်ကိုကြေညာခဲ့ပါတယ်။အဲ့ဒီအချိန်တုန်းကဒီကျွန်းနေရာဟာ Britain ရေပိုင်နဲ့အပြင်နားမှာပဲရှိတာပါ။ဒီကျွန်းရဲ့သမိုင်းမှာအာဏာသိမ်းယူမှုတစ်ခုလည်းဖြစ်ပွားခဲ့ပြီးမူလတည်ထောင်သူ Ryan Bates ရဲ့သားကိုလူတစုကရဟတ်ရင်နဲ့ပြန်ပြီးဆွဲခဲ့ကြပြီး Ryan ကသူ့တိုင်းပြည်ကိုတိုက်ခိုက်ပြီးပြန်လည်ရယူခဲ့ပါတယ်။စီးလန်းအနေနဲ့တိုင်းပြည်ဝင်ငွေရဖို့နီလန်အမျိုးမျိုးကိုလည်းလှုပ်ဆောင်ခဲ့ပါတယ်။2000ခုနှစ်အစောပိုင်းမှာလုံခြုံတဲ့အင်တာနက်ဆာဗာတွေထိမ့်သိမ်းရနေရဖြစ်ခဲ့ပြီးတော့အချိန်ပြည့်ဝန်ထမ်း20လောက်ခန့်တားခဲ့ပါတယ်။အခုအချိန်မှာတော့ online ကနေပွဲတိုက်စိတ်အမျိုးမျိုးရောင်းချနေပြီးတော့စီလန်ကပေးတဲ့တရေကောင်းပွဲအတွက်ယူရိုငွေ40အောက်ပေးရမှာပါ။တိုင်းပြည်တစ်ခုရဲ့လက္ခဏာတွေဖြစ်တဲ့နိုင်ငံကူးလက်မှတ်ကိုတုံးထူတာတွေအပါအဝင်လာရောက်တဲ့သူတွေကိုကိုဗစ်ရောဂါကင်းရှင်းမှုရှိမရှိစစ်ဆေးတာတွေကိုလည်းလှုပ်ဆောင်ပါတယ်။ကယောဂါကာလာကြီးအတွက်မှာကိုဗစ်မရှိတဲ့နိုင်ငံငယ်လေးတစ်ခုအဖြစ်ရှာရှာပါပါရည်တည်နေပြီးတော့ဗီဒီယိုကဒီနေရာကိုပြန်ယူမှာဆိုတဲ့အတွက်အဆောင်တရားကိုလည်းအမြဲတမ်းထားရှိပါတယ်။ပြည်တိန်ကတော့ဒီနိုင်ငံရဲ့လွတ်လပ်ရေးကိုဘယ်တုန်းကမှအသိမှတ်မပြုသလိုနိုင်ငံကအတိုင်းဝဲမှာလည်းဒီနိုင်ငံရဲ့နေရာကအငင်းပွားစရာရှိနေစေဖြစ်ပါရဲ့ရှင
်။ထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုငင်းချမ်းနဲ့မခင်ဖြူတွေတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီရီကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောရရှင်အနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းနေတယ်ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်အစဉ်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့0133823555လေးဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်မှာကိုဇော်ဝင်းလိုင်ကသတင်းအချင်းချုပ်ကိုကြီးညာပေးတော့မှာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်အတွင်းမှာလက်နက်တွေတိုးလောင်ထားတဲ့စတိုဂန်တစ်ခုကိုဒီဇင်ဘာလ31ရက်နေ့ကတွေ့ရှိသိမ်းဆည်းရမိလိုက်တယ်လို့အိန္ဒိယစစ်တပ်ကမနေ့ဇန်နဝါရီလ1ရက်နေ့မှာပြောတာကိုကိုးကားပြီးအိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။သတင်းရတဲ့အတွက်အာတန်ရိုင်ဖယ်တပ်ဖွဲ့နဲ့မီဇိုရမ်ရဲတပ်ဖွဲ့တို့ပူးပေါင်းပြီးဆီယဟာခေယိုင်မော်ရီကျေးရွာကိုဝင်ရောက်ရှာဖွေလာမှာအဲ့ဒီမှာစစ်ပွဲတစ်ခုအတွက်အသုံးပြုဖို့စုဆောင်ထားတဲ့တပွဲတိုးလောင်ထားတဲ့လက်နက်ခရမ်းတွေကိုတွေ့ရှိခဲ့တာလို့အိန္ဒိယစစ်တပ်ကပြောပါတယ်ခင်ဗျာ။နေဆက်ကိုတရားမဝင်ဖျက်ချော်လာတဲ့မြန်မာနိုင်ငံသား46ယောက်ကိုချင်းမိုင်ကအစိုးရလက်ကင်းတပွဲတပွဲကဇန်နဝါရီလ2ရက်နေ့မှာဖမ်းဆီးထိန်းသိမ်းမိလိုက်တယ်လို့ Bangkok Sport သတင်းစာကြီးမှာရေးပါတယ်။တန်ကြက်ကတဆိတ်ကအမျိုးသား19ယောက်အမျိုးသမီး20နဲ့ကလေး9ယောက်ကိုဖမ်းမိခဲ့တာဖြစ်တယ်လို့အမှတ်၄တန်ကြက်ကတိုက်ရင်မူပုံမှုကြီးဗီရာချိုင်းဖုန်ခေါကပြောပါတယ်အားလုံးဟာမြန်မာနိုင်ငံသားတွေဖြစ်ကြပြီးမေငောင်းမှာရှိတဲ့ဘန်လွန်းရွာအနီးမှာဖမ်းမိကြတာဖြစ်ပါတယ်တပ်ဆိုင်ရာအဖွဲ့အစည်းအားလုံးငြင်းငြင်းရေးအတွက်ဖိတ်ခေါ်တဲ့ဆိုပြီးမြန်မာစစ်ကောင်စီကထုတ်ပြန်ကြေညာထားပါတယ်စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မြစ်တကိုမေငောင်းပါကောက်နှုတ်ချက်ကိုယူပြီးတော့စစ်ကောင်စီမီဒီယာတွေမှာပြန်လည်ထုတ်ပြန်ကြေညာတာပါလာမယ့်ပြည်တော်စုနေဟာဆင်ရတုဖြစ်သလိုလွတ်လပ်ရေးနေဟာဆင်ရတုအကျိုးနေဖြစ်တာမို့2022ခုနှစ်ဟာအရေးပါတဲ့နေဖြစ်ပြီးဒီနေ့မှာငြိမ်းချမ်းရေးခြေလှမ်းသစ်တွေစမယ်လို့ကြေညာထားတာဖြစ်ပါတယ်မြန်မာအာဖဂန်နစ္စတန်နဲ့ဆီးရီးယားစတဲ့နိုင်ငံတွေမှာနိုင်ငံရေးနဲ့ဘာသာရေးရာဖိနှိပ်ချုပ်ချယ်မှုတွေအပါအဝင်လူ့ခွင့်ရေးအတွက်တိုက်ပွဲဝင်နေကြသူတွေကိုပြည်တင်အင်းရှိဇာမင်းသားကြီးချားစ်ကသူ့ရဲ့နှစ်တစ်ကိုဆူတောင်းလာတဲ့မှာထဲ့သွင်းချီကျူးလိုက်ပါတယ်။နှစ်တစ်ကိုကူပြောင်းလာတဲ့အခါသမယမှာပဲလွတ်မြောက်မှုနဲ့လူ့အခွင့်အရေးတို့အတွက်ကမ္ဘာတော်တိုက်ပွဲဝင်နေကြသူတွေကိုအမတ်တရရှိပေးကြဖို့လိုအပ်ပါတယ်လို့အင်းရှိမင်းသားချားစ်ကပြောပါတယ်။အိန္ဒိယနိုင်ငံရဲ့ကိုဗစ်ကူးစက်မှုဟာဒီကနေ့ဇန်နဝါရီလ2ရက်နေ့တရက်ထက်မှာတင်18,000ရှိခဲ့ပြီးဒါဟာ5ရက်ဆက်တိုက်ရောဂါပိုးကူးစက်မှုတိတိတသာတိုးမြင့်လာတာလည်းဖြစ်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ချင်းညာပေးကြတာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်းလွင်အင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ် View American တန်ရတနင်္ဂနွေနေ့ ညမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလုံးမီတာ1925 32နဲ့လိုင်းလုံးမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်နေတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ညနေပ
This program has come to you from the Voice of America, Washington.